ေကြတဲ့ထပ်ပုံပေါင်းတော်တော်များတာပဲကိုသားညုံကြီးကဘာကြီးတစ်ခုလုံးဆိုရင်လေတန်းတဲ့ချီရှိလောက်တယ
်အခုခေတ်ကစမတ်လက်ကင်ဖုန်းရှိတဲ့သူတိုင်းကဓာတ်ပုံရိုက်လို့ရနိုင်ဘူးရင်ကလိုမျိုးကင်မရာရှိတော့မှဖလင်းရှိတော့မှဓာတ်ပုံရိုက်လို့ရတဲ့အခြေအနေမျိုးမဟုတ်တော့ဘူးလေနောက်တော့ဒီအရင်တုန်းကဆိုလို့ရှိရင်ဓာတ်ပုံရိုက်ပြီးသွားလို့ရှိရင်လဲဆိုင်မှာဓာတ်ပုံကူးပြီးတော့မှကိုရိုက်ထားတဲ့ပုံတွေကိုမြင်ရတာမို့လားအခုခေတ်ကတော့ခုရိုက်ခုမြင်မကြိုက်လို့ရှိရင်လဲပြန်ရိုက်လို့ရနေတဲ့ခေတ်ဆိုတော့ဓာတ်ပုံရိုက်ပြီးရိုက်တင်ပြီးတင်နေကြတော့တာပေါ့ဗျာ
အဲ့ဒါကြောင့်လေရိုက်ထားတဲ့ digital ဓာတ်ပုံတွေကိုသိမ့်ပေးမယ်ဆိုတဲ့ဝန်ဆောင်မှုတွေအခုအပြိုင်ဖြစ်နေတာပေါ့လောလောလတ်လတ်ပဲလေ Apple က iCloud Photo Library ဆိုပြီးတော့မှဓာတ်ပုံတွေကိုသိမ့်ထားပေးမယ်ဝန်ဆောင်မှုကိုလုပ်လိုက်တော့ iPhone သုံးတဲ့သူတွေတော်တော်လေးစိတ်ဝင်စားဖြစ်သွားကြတယ်မလား
နောက်ဆုံး update လုပ်လိုက်တဲ့ iOS မှာအခမဲ့ဝန်ဆောင်မှုတစ်ခုအနေနဲ့ပါလာလို့ ID စောင်းမတွေမှာလည်းသုံးသက်စရာဖြစ်ခဲ့ကြတယ်လေအဓိကချက်ကတော့ဒီ iPhone ထဲမှာ storage နေရာတက်တာသွားအောင်လို့ရဲသမျှဓာတ်ပုံ video တွေကို iCloud Photo Library ထဲမှာသွားသိမ့်ပေးတဲ့သဘောပါကိုယ့်ရဲ့ဆက်ထဲမှာမဟုတ်ဘဲနဲ့ online တနေရာမှာသွားသိမ်းပေးထားမယ်ကိုလိုချင်လို့ရှိရင်အချိန်မီပြန်ယူနိုင်မယ်ဆိုတာမျိုးပ
ါ iCloud library ကိုကိုကရွေးလိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့ Apple ID နဲ့ရှိသမျှ iPhone iPad ကနေပြီးတော့ရိုက်သမျှပုံတွေကို iCloud ထဲမှာအလိုလိုသွားသိမ်းပေးတာပါအဲ့လိုမျိုးရွေးတဲ့နေရာမှာလည်းကိုယ့်ရဲ့ iPhone iPad ရဲ့ storage မှာဓာတ်ပုံတွေကြောင့်နေရာသိမ်းယူနေတာမျိုးမဖြစ်စေချင်လို့ရှိရင် optimize storage ဆိုတာကိုရွေးလို့ရတယ်ဓာတ်ပုံတွေရဲ့ကြည်လင်ပြတ်သားမှု resolution များလို့ရှိရင် storage နေရာများများယူတာကိုအဲ့တော့ optimize storage ကိုရွေးထားလိုက်ရင် iCloud ထဲမှာသွားပြီးတော့သိမ်းပေးသမျှပုံတွေက high resolution နဲ့သိမ်းပေးပေမဲ့ကိုယ့်ရဲ့ iPhone iPad ထဲမှာကျတော့ storage ဘလောက်ကျန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဓာတ်ပုံတွေရဲ့ resolution ကိုချပစ်လိုက်တယ်အရင်ရိုက်ထားတဲ့ပုံအဟောင်းတွေကစပြီးတော့သူ့အလိုလို resolution ကိုချလိုက်တာလေ
မူလ resolution တိုင်းကြီးကြီးလေးလေးပြပြသာသာပုံတွေပြန်လို့ခြင်းတော့ iCloud မှာချိန်မီသွားပြန်ပြီးတော့ download လုပ်လို့ရပါတယ်ဗျဒီ iCloud Photo Library ရဲ့ရွေချက်ကူတိုင်းကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေထဲမှာဓာတ်ပုံတွေဗီဒီယိုတွေကြောင့် storage နေရာအများကြီးကုန်နေတာမျိုးမဖြစ်အောင်လို့ iCloud ထဲမှာသွားသိမ်းပေးထားမယ်ဆိုတဲ့ရွေချက်ပါအ
ဲ့ဒီဝန်ဆောင်မှုက 5GB အထိပဲအခမဲ့ပါနောက်ဆုံး iOS ကို update လုပ်ထားသမျှသူတိုင်းစက်တင်ထဲက Photo and Camera ဆိုတဲ့နေရာမှာသွားပြောင်းလို့ရပါတယ်အရင်တိုင်းပုံတွေကိုဖုန်းထဲမှာတင်ထားခြင်းနဲ့ဆိုရင်လည်းအဲ့ဒီမှာပဲရွေးချယ်လို့ရပါတယ်။ iCloud Photo Library ရဲ့အတားချက်ကတော့ဒီကိုယ့်ရဲ့ Apple ID နဲ့ဆက်ထားသမျှ iPhone ကပဲဖြစ်ဖြစ် iPad ကပဲဖြစ်ဖြစ် Mac Computer ကပဲဖြစ်ဖြစ်ပုံတွေကိုပြင်ခြင်းပြင်ဖျက်ခြင်းဖျက်လို့ရတယ်။ဆက်တစ်ခုကနေလုံးသမျှအပြောင်းလဲရဂျန်နစ်ဆက်တွေအားလုံးမှာသွားပေါ်မယ်။ဓာတ်ပုံကိုဖျက်လိုက်တဲ့ဆိုရင်လည်းအတူတူပဲဆက်တစ်ခုကနေဖျက်လိုက်ရင်တခြားဆက်အားလုံးမှာလည်းပြတ်သွားမယ်။ထူတာတခုကတော့အရင်ကလိုမျိုးဒီပြန်အဆရှာလို့မရအောင်လို့ပြတ်သွားတာမျိုးမဟုတ်ဘူးအဲ့ဒီဖြတ်လိုက်တဲ့ပုံကိုပြန်ပြီးတော့လိုချင်တဲ့ဆိုရင် iCloud မှာတစ်လအတွင်းသွားပြန်ယူလို့ရတယ်အဲ့ဒါ iCloud Photo Library option ကိုရွေးထားမှရမှာပ
ါဒါနဲ့မှစပြန်မို့ရေတခြားအကြောင်းမဆက်ခင်မှာဒီ iCloud ထဲမှာသွားသိမ်းထားတာကတော့ဟုတ်ပါပြီအဲ့ဒီဓာတ်ပုံ file တွေကိုဘယ်လိုမျိုးပြန်သွားယူရမလဲဆိုတာကိုလည်းရှင်းပြသင့်တယ်ထင်တယ်ဗျကျွန်တော်ကိုယ်တိုင်တော့မှအစောပိုင်းတော့မသိလို့ဒုက္ခရောက်သေးတယ်
ကိုသားညုံတယောက်တည်းမဟုတ်ပါဘူးဒီ iCloud ထဲမှာသိမ်းမလားမေးသမျှ yes လို့ဖြေထားပြီးတော့နောက်အဲ့ဒီ file တွေကိုဘယ်မှာသွားပြန်ယူရမလဲဆိုတာကျွန်တော်လည်းအဖြေရှာခဲ့ရသေးတယ်ရှင်တကယ်တော့မခက်ခဲပါဘူးဒီ desktop computer ကနေပြီးတော့ icloud.com ကိုသွားပြီးတော့ကိုယ့်ရဲ့ Apple ID နဲ့ password ထည့်လိုက်တာနဲ့ကိုယ့်ရဲ့ file မျိုးစုံကိုသိမ်းထားပေးတဲ့ iCloud ထဲကိုရောက်သွားမှာပါ iCloud ကို Apple ကအခမဲ့ပေးသုံးတယ်ဆိုတာ 5GB အထိပဲဆိုတာကိုတော့အဓိကသတိထားသင့်တယ်ရှင်
ဟုတ်တယ်ဗျဒီ Apple ID တခုအတွက်ကို iCloud ထဲမှာ file တွေကို 5GB အထိပဲသိမ်းဝင်ပေးတာပါ 5GB ကျော်ရင်တော့ storage ထပ်ဝယ်ပါဆိုပြီးတော့သတိပေးပါလိမ့်မယ်ဝယ်ရမယ်ဆိုရင်တော့ 20GB အတွက်တစ်လကို American $1 ပေးရပါလိမ့်မယ်ပတ်စံပေးပြီးတော့ storage ဝယ်မယ်ဆိုရင်တော့ 1TB အထိ iCloud storage ကိုဝယ်လို့ရပါတယ် 1TB ဆိုလို့ရှိရင်တော့တစ်လကို $20 ပေးရမှာပ
ါအခုခေတ်မှာဒီ smartphone တို့ tablet computer တို့တခြား digital ပစ္စည်းတို့ဆိုတာလူတိုင်းမှာပို့ပို့ပြီးတော့ရှိလာနေပြီအဲ့လိုမျိုးရှိတာနဲ့အမျှလဲသိမ်းစရာ digital file တွေကပို့ပြီးတော့ပုံများလာတယ်မလားအရင်ကလိုမျိုးဒီကိုယ့်ရဲ့ desktop computer တစ်ခုထဲမှာပဲ file တွေကိုသိမ်းထားတာမျိုးလည်းမဟုတ်တော့ဘူးဘလို့ပုံစံမျိုးနဲ့မဆိုသိမ်းထားတဲ့ file တွေကိုကိုယ်ဘယ်နေရာပဲရောက်ရောက်လိုချင်အချိန်မရွေးပြန်ရနိုင်ဖို့အတွက်က cloud storage တွေရှိလာတယ်လေကိုယ့်စက်ထဲက storage နေရာတက်တောင်လို့ online တနေရာမှာကိုယ့်ရဲ့ file တွေကိုသွားသိမ်းပေးထားတဲ့ဝန်ဆောင်မှုတွေပေါ့
အဲ့ဒါကြောင့် techtimes.com ရဲ့ဆောင်းပါးတစ်ခုမှာဒီ cloud storage တွေဟာအနာဂတ် storage တွေပဲလို့ရေးပါတယ်အဲ့ဆောင်မတဲ့မှာဒီလက်ရှိရနိုင်တဲ့ cloud storage တွေဖြစ်တဲ့ Amazon, Google Drive, Dropbox, Microsoft OneDrive စတဲ့ဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုသိမ်းပေးထားနိုင်တဲ့ဝန်ဆောင်မှုတွေကိုနှိုင်းယှဉ်ပြီးတော့သုံးသပ်ပြထားရဗျ
။လစင်ကြီးဒါမှမဟုတ်ရင်လည်းနှစ်စင်ကြီးပေးပြီးတော့ cloud storage တွေဝယ်လို့ရတဲ့အထက်မှာတခြားဟာတွေက Apple ရဲ့ iCloud ထက်ကိုဈေးပိုပြီးတော့တက်တာကြပါရဲ့တဲ့။ဥမာဒီ Amazon ဆိုရင် 5GB အတွက်တစ်နှစ်လုံးကို12ဒေါ်လာပေးရမယ်။ဒါပေမဲ့ဓာတ်ပုံ file ဆိုလို့ရှိရင်အကန့်အသတ်မရှိသိမ်းထားနိုင်တယ်။ ဓာတ်ပုံဆိုင်တစ်မျိုးတည်းမဟုတ်ဘဲနဲ့ဘာဖောက်ပဲဖြစ်ဖြစ်ဒီ unlimited သိမ်းထားမယ်ဆိုရင်လည်းတစ်နှစ်ကိုဒေါ်လာ60ပဲပေးရမှာပါ Google ကုမ္ပဏီရဲ့ Google Drive ဆိုလို့ရှိရင်လည်း 1 terabyte ကိုတစ်နှစ်စာဒေါ်လာ120ကျမယ်တခါဒီ Microsoft ရဲ့ဝန်ဆောင်မှု OneDrive ဆိုလို့ရှိရင်တစ်နှစ်စာ terabyte အတွက်က84ဒေါ်လာပဲကျပါတယ်နောက်ဒီ Dropbox Cloud Storage 3ကက1 terabyte ကိုတစ်နှစ်အတွက်144ဒေါ်လာပေးရမယ်ရှင်
အဲ့ဒီအားလုံးနဲ့မှာတော့ဈေးကြီးဆုံးက iCloud ပဲဗျ 1 terabyte ရဖို့အတွက်တစ်နှစ်လုံးစာကဒေါ်လာ140ကျမယ်တဲ့အခုလိုမျိုးကိုယ့်ရဲ့ digital file တွေကိုပတ်စံပြီးပြီးတော့ online cloud storage တွေထဲမှာတင်ထားလို့တရားရခိုင်နှုန်းလုံးလုံးစိတ်ချရတယ်လို့မှတ်လို့မရတာကတော့အဲ့ဒီဝန်ဆောင်မှုတွေရဲ့အားနည်းချက်ပဲဗျမနေ့တုန်းကဒီ iCloud ထဲမှာဓာတ်ပုံတွေတင်ထားကြတဲ့ Hollywood နာမည်ကြီးတွေရဲ့ဓာတ်ပုံတွေပေါက်ကြားကုန်ပြီးတော့ဒီ Apple ကုမ္ပဏီဝေဖန်ခံခဲ့ရသေးတယ်မဟုတ်လားမဆွေးမြမွေ
မှန်ပါတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကတော့ Apple ကုမ္ပဏီတခုထဲမှာမဟုတ်ပါဘူးonline storage ဝန်ဆောင်မှုပေးသမျှကုမ္ပဏီတွေအားလုံးအခုခေတ်မှာလုံခြုံရေးအန္တရာယ်မကင်းပါဘူးသူတို့အနေနဲ့ကတော့အတက်နိုင်ဆုံးဒီ online ပေါ်မှာတင်ထားပေးတဲ့ကိုယ့်ရဲ့ file တွေကိုလုံခြုံမှုရှိအောင်ကြိုးစားမှာပါပဲဒါမဲ့လည်းဒီတင်ထားတဲ့ကာယကံရှင်တွေဘက်ကလည်းသတိထားဖို့လိုပါတယ်ဥပမာကိုယ့်ရဲ့ account ရဲ့ password တွေကိုလွယ်လွယ်ဖော်လို့ရတဲ့ password မျိုးမဖြစ်အောင်လို့သတိထားတဲ့ ਨੇ နောက်ကိုယ့်ရဲ့ account ထဲကိုဝင်ဖို့အတွက်ဒီနှစ်ဆင့်သွားရတဲ့ two steps authentication မျိုးကိုလုပ်ထားတဲ့လို့ IT လုံခြုံရေးပညာရှင်တွေကအကြံပြုထားကြပါတယ်ရှင် Thank you.